စစ်ကောင်စီကအကျဉ်းသားတွေကိုထပ်မံကွပ်မျက်မယ်ဆိုရင်မြန်မာနိုင်ငံအပေါ်အာဆီယံရဲ့ချီကပ်ပုံပြောင်းလဲလှုပ်ဆောင်ရလိမ့်မယ်လို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကသတိပေးလိုက်ပါတယ်။ကမ္ဘောဒီးယားကအိရှင်ဖြစ်လက်ခံကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဝန်ကြီးချုပ်ဟွန်ဆန်ကအဲ့ဒီလိုသတိပေးပြောကြားလိုက်တာပါ။ဒီကနေ့ကျင်းပတဲ့အာဆီယံဒီဝန်ကြီးတွေရဲ့အစည်းအဝေးအကြောင်းအပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင်။
မြန်မာစစ်ကောင်စီကအကျဉ်းသားတွေကိုနောက်ထပ်ကွပ်မျက်မှတ်ဆိုရင်မြန်မာပြည်ပခါကိုဖြည့်ရှင်းဖို့အတွက်တမျိုးတပုံပြောင်းလဲချဉ်းကပ်ရလိမ့်မယ်လို့အာဆီယံအလက်ချာဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့သတိပေးပြောကြားလိုက်ပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကကွပ်မျက်လိုက်တဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အမတန်စိတ်ပျက်မိတဲ့အကြောင်းဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောပါတယ်။
ချီယုံမွန်မြန်ကပြုံးပြည့်ဧကချန်5ချက်တော့တည်
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာအာဆီယံဘုံသဘောတူညီချက်၅ချက်ကိုစတင်သဘောတူခဲ့ကြတော့ကအချိန်ကျတိတသာပိုဆိုးသွားတယ်လို့ပြောလို့ရနိုင်ပါတယ်။နိုင်ငံအရေးအတွက်ဆုံဆွေးနွေးမှုတွေပြုလုပ်ပြီးတော့ညီညာရေးနဲ့မျိုးသားညီညာစီရေးဖော်ဆောင်နိုင်ရေးတို့ကိုရှေ့ရှုပြီးတည်ထောင်ပြီးကွပ်မျက်မဲ့အစီအစဉ်ကိုပြန်စင်းစားဖို့တောင်းဆိုနေတဲ့ကြားကပဲအတိုက်ခံနိုင်ငံတစ်ကြွသူ၄ဦးကိုကွပ်မျက်လိုက်တဲ့အပေါ်မှာကမ္ဘောဒီးယားပါဝင်အာဆီယံတစ်ဖွဲ့လုံးကအင်ပတန်ကိုစိတ်ပျက်စေမကောင်းဖြစ်ခဲ့ရပါတယ
်။စစ်ကောင်စီကကွပ်ညှိမှုတွေထပ်လုပ်မယ်ဆိုရင်တော့အာဆီယံဘက်ကလည်းတမျိုးတပုံပြောင်းစင်းစားရလိမ့်မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကအခုလိုဆက်ပြောပါတယ
်။ဒါနဲ့တရကတ်တော့ပဟာချွတ်
တကယ်လို့ကွပ်မျက်မှုတွေနောက်ထပ်လုပ်မယ်ဆိုရင်အာဆီယံဘုံသဘောတူညီချက်ကိုဘယ်လိုပြောင်းလဲချဉ်းကပ်မလဲဆိုတဲ့အပေါ်မှာကျွန်တော်အနေနဲ့မဖြစ်မနေကိုပြန်သုံးသပ်ရပါလိမ့်မယ်
။ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်သူကိုချင်းမီ NLD လွတ်တော်အမကိုဖြိုးစရာတော်ကိုလာမျိုးအောင်နဲ့ကိုအောင်သူရစော်တို့၄ဦးကိုစစ်ကောင်စီကဇူလိုင်လတတိယပတ်အတွင်းကွပ်မျက်လိုက်တဲ့အပေါ်အိန္ဒိချင်းအာဆီယံနိုင်ငံတွေအပါအဝင်ကုလသမဂ္ဂအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကစစ်ကောင်စီအပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။ဒီ၄ဦးကွပ်မျက်မှုကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြီးခဲ့တဲ့လနောက်ပိုင်းမှာကျင်းပတဲ့ဒေသနာရှင်းလင်းပွဲအတွင်းခုခံပြောကြားခဲ့ပြီးအိန္ဒိချင်းနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်ပြောဆိုမှုတွေကိုပယ်ချခဲ့ပါတယ်။မနစ်အပီလာကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့အာဆီယံအရေးပေါ်ထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့ပဋိပက္ခတွေအများဆုံးဖြည့်ရှင်းနိုင်ရေးအတွက်စစ်ကောင်စီနဲ့အာဆီယံအကြားအခြေခံမူပေါင်း၅ချက်ချမှတ်ဆောင်ရွက်ကြဖို့သဘောတူငဲ့ကြပြီမဲ့အဲ့ဒီသဘောတူညီချက်တွေကိုစစ်ကောင်စီဘက်ကအခုချိန်ထိတခုမှအကောင့်ထည့်ဖော်နိုင်ခြင်းမရှိသေးတဲ့အပေါ်အာဆီယံဘက်ကစိတ်ပြက်လာနေတာပါမြန်မာအရေးနဲ့ပတ်သက်လို့ဘုံသဘောတူညီချက်၅ချက်ကိုအခြေခံပြီးအာဆီယံကဥဆောင်ကန်တွယ်ဖို့အမေရိကန်နဲ့အနောက်အစုနိုင်ငံတွေကသဘောတူထားကြတာကြောင့်ဒါကိုစစ်ကောင်စီဘက်ကလက်တွေ့အကောင့်ထဲမဖော်နိုင်တဲ့အပေါ်နိုင်ငံတကာအတန်းဝိုင်းကလည်းစိတ်ပြက်နေပါတယ်။ဒီကြားထဲစစ်ကောင်စီဘက်ကနိုင်ငံအတွင်းအကြမ်းဖက်တပ်ဖြတ်မှုတွေအရှင်ရော့မသွားဘဲဇက်တိုက်လှုပ်ဆောင်နေတာအပြင်အခုနောက်ဆုံးနိုင်ငံတကာအတန်းဝိုင်းကတားမြစ်နေတဲ့ကြားကနိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုကွပ်မြစ်လိုက်တဲ့လှုပ်ရကြောင်းမြန်မာနိုင်ငံအပေါ်ချင်းကပ်ပုံပြောင်းလဲလှုပ်ဆောင်ဖို့လိုမယ်ဆိုတာကိုအာဆီယံအလက်ကြာဥက္ကဋ္ဌကထုတ်ဖော်ပြောဆိုလာတာပါ။အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်နိုင်ခြင်းမရှိတဲ့အတွက်စစ်ကောင်စီဘက်ကနိုင်ငံရေးအရကိုစားပြုတဲ့ကိုယ်စားလှယ်ကိုအာဆီယံရဲ့အရေးပါတဲ့ဆွေးနွေးပွဲတွေကိုမဖိတ်ဖို့မနစ်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်နဲ့အညီအခုကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့အာဆီယံဆွေးနွေးပွဲမှာလည်းစစ်ကောင်စီရဲ့ကိုယ်စားလှယ်တက်ခွင့်မရပါဘူးမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့လူမျိုးရေးဆိုင်ရာပဋိပက္ခတွေကတိုင်းပြည်အတွင်းစီးပွားရေးနဲ့စာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်စေုံနဲ့သာမကပဲအာဆီယံဖွဲ့ရဲ့စီးလုံးညီညွတ်မှုကိုပါထိပါလာနေတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောကြားခဲ့ပါတယ်ခင်ဗျာ